တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်မှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တိုင်ယီအာရိုဝါနဲ့စနေနေ့ကတွေ့ဆုံပြီးမှဗြိတိသျှဝန်ကြီးချုပ်ထရီဇမေကပြောလိုက်ပါတယ်တူရကီနိုင်ငံမှာရောက်ရှိနေတဲ့မစ်မေကတူရကီသမ္မတအာရိုဝါနဲ့တွေ့ဆုံပြီးတဲ့နောက်သူတို့နှစ်ဦးပူးတွဲပြီးတော့ကြေညာချက်တောင်းလဲထုတ်ပြန်ခဲ့ပါတယ်ကောင်းဆောင်တို့ဟာကုံတွယ်ရေးကာကွယ်ရေးနဲ့အစိုးရမှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာအာရိုဝန်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိသျှဝန်ကြီးချုပ်ထရီဇာမေးဟာတူရကီသမ္မတရေဂျက်တာယီအာရိုဝန်နဲ့တွေ့ဆုံဖို့အတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့တာပါဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ကပထမဆုံးအချိန်တူရကီကိုသွားရောက်တဲ့မစ္စမေးရဲ့ခီးစဉ်ကိုဗြိတိသျှနိုင်ငံမှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဇူလိုင်လမှာတူရကီအစိုးရကသူတို့ကိုအာဏာသိမ်းဖို့ကြံစီမှုနောက်ပိုင်းအရသာတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့ဗြိတိသျှမှာဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ